ေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘာသာရှင်များခင်ဗျာ AWR မြန်မာညှော်လင့်ချင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်တင်ငန်း9395မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင်။
ကြည်တယ်မှာဘုရားရှိတယ်။ဖြစ်ရဘူးသူတားတယ်လူလူတိုင်းအတိတ်ရာကျေဝါဘူးယံတူတပ်လေဆွေးရမယ်စီတည်
။မြို့လေးချင်းတန်တောတာရှင်များကိုမင်္ဂလာနေ့ရဲ့အချိန်ခါလေးဖြစ်ပါစေလို့နခွန်ဆက်သားလိုက်ပါတယ်သောတာရှင်များခင်ဗျာသူတဖလဲဆွေးနွေးမယ်ဆိုတဲ့အစီအစဉ်လေးမှာကောင်းသောအပေါင်းသင်ဆက်ဆံရေးဆိုတဲ့အကြောင်းလေးကိုတင်ပြပေးတော်မှာဖြစ်ပါတယ်သောတာရှင်များခင်ဗျာကောင်းတဲ့အပေါင်းသင်ဆက်ဆံရေးကကျမ်းမာရေးကိုအထောက်အကူပြုပါတယ်ကောင်းမွန်ရင်းနှီးတဲ့အပေါင်းသင်ဆက်ဆံရေးရှိသူကအသက်ပိုရှိပါတယ်တကူကောင်းမဆန်ပဲသူတစ်ပါးရဲ့လိုအပ်ချက်ကိုကူညီပေးရပါမယ
်ဟုတ်ပါတယ်ခင်ဗျာကောင်းမွန်ရင်းနှီးတဲ့အပေါင်းသင်ဆက်ဆံရေးမရှိရင်အတတော်ပြီးတိစုံမှုက2ဆအနည်း5ဆအထိပုံမှန်ပြရတာမှာဖြစ်ပါတယ်။သောတာရှင်များခင်ဗျာ
။လေ့လာမှုအရချိန်မတန်ပဲတည်ရတာကလူမှုရေးပေါင်းသင်းဆက်ဆံရေးမှာနှိမ့်ကြတဲ့အတွက်ဖြစ်ကြောင်းတွေ့ရှိရပါတယ်။လေ့လာမှုအရပတ်ဝန်းကျင်အိမ်နီးချင်းလူသားတွေနဲ့အထူးအတွေ့ပေါင်းသင်းဆက်ဆံနေတဲ့သူတွေဟာကိုနှစ်အတွင်းတိဒရမ900ခန့်တို့ကနေ 3.1 ခန့်တို့အထိတိစုံမှုများကြောင်းတွေ့ရပါတယ်။ပေါင်းသင်းဆက်ဆံရေးကောင်းပြီးကျမ်းမာရေးစည်းကမ်းတွေကိုလိုက်လျှောက်သူတွေကလူမှုရေးပေါင်းသင်းဆက်ဆံမှုနည်းပါးသူထက်ပိုအသက်ရှိပါတယ်။ကျမ်းမာရေးစည်းမျဉ်းကိုလိုက်လျှောက်ရင်ပိုကောင်းပါတယ်
။အသက်15နှစ်အရွယ်ရှိတဲ့လူငယ်လူရွယ်တွေကိုလေ့လာမှုတစ်ခုပြုလုပ်ခဲ့ပါတယ်။လူမှုရေးခေါင်းပါတာတိတ်ဆုံးတာနဲ့ယောဂခံစားရတာတွေကဆက်ဆက်မှုရှိပါတယ်။လေ့လာမှုရလူမှုရေးခေါင်းပါသူတွေဟာလူမှုရေးပေါင်းသင်းဆက်ဆံရေးကောင်းသူတွေအထက်အရွယ်မတိုင်မီတိတ်ဆုံးမှု2ဆကနေ5ဆအထိပုံမှန်များများကြောင်းတွေ့ရှိရပါတယ်ခင်ဗျာ။
သောတာရှင်များခင်ဗျာပေါင်းသင်းဆက်ဆံမှုအရေးအသွေးကပေါင်းသင်းဆက်ဆံမှုအရေးအတွက်ထက်ပိုရေးကြည့်ပါတယ်အပေါင်းသင်းထက်မိတ်ဆွေကပိုရေးကြည့်ပါတယ်ပေါင်းသင်းဆက်ဆံရေးကောင်းမွန်ခြင်းနဲ့နှလုံးသွေးလွတ်ကျောပိတ်ဆို့မှုကိုလျော့ပါစေပါတယ
်အဆိုးမြင်သဘောရှိတဲ့သူလူမှုရေးညံ့ဖျင်းတဲ့သူတွေမှာလည်းနှလုံးသွေးလွတ်ကျောအတွင်းသွေးပိတ်ဆို့မှုကချစ်ချင်းမြတ်တာနဲ့အကောင်းမြင်သဘောရှိသူတွေအတွက်ပုံမှန်များပြားကြောင်းတွေ့ရှိရပါတယ
်မျော်လင့်ခြင်းအတန်သောတာရှင်များခင်ဗျာကောင်းမွန်တဲ့ပေါင်းသင်းဆက်ဆံရေးတွေဖြစ်တဲ့အကောင်းမြင်တတ်တဲ့စိတ်သူတစ်ပါးအပေါ်ကူညီမဆတက်မှုမံကန်တဲ့စိတ်ညီသဘောထားချစ်ခြင်းမေတ္တာတရားတွေကိုထားရှိခြင်းအပြင်ကျမ်းမာပျော်ရွှင်တဲ့ဘဝတတာကိုရရှိနိုင်ကြပါစေသောတာရှင်များအားလုံးကိုယ်စိတ်နှပါဆွေးနွေးချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ခင်ဗျာ
တော်ရရှင်များရှင်လန်းချမ်းမြေတော်မူကြပါစေ။အေဖက်မြို့ကအဒီဂရုံအေဖက်မြို့နဲ့အဒီဂရုံဖြစ်ချင်းဆိုတဲ့ခေါင်းစဉ်နဲ့ဟောကြားသွားမှာဖြစ်ပါတယ်။တမန်တော်ဝုဒ္ဓအခန်းကြီး19နဲ့အခန်းကြီး20ကိုအခြေခံပြီးဟောကြားသွားခြင်းဖြစ်ပါတယ်ခင်ဗျာ။ပေါလုဒုတိယသာသနာအပြန်ခရီးမှာအေဖက်မြို့ကိုပြန်လာခဲ့ပါမယ်လို့ဂရီထားခဲ့တဲ့အတိုင်းအခုအေဖက်မြို့ကိုပြန်ရောက်လာခဲ့ပါပြီ။ပြိကီလာနဲ့အာကူလာတို့ကိုခေါ်ပြီးယေရုရှလင်မြို့မှာခီးသွားနေခဲ့အလေဇန္ဒီမြို့သားအာပေါလုအေဖက်မြို့ကိုရောက်ရှိနေတဲ့အကြောင်းတမန်ကျမ်းစာမှာဘယ်လိုဖော်ပြထားပါသလဲတမန်တော်ဝုဒ္ဓအခန်းကြီး18အခန်းငယ်24နဲ့25ကိုကျွန်တော်ဖတ်ပြပါမယ်အာပေါလုအမည်ရှိသောအလေဇန္ဒီမြို့သားယူရလူတယောက်သည်အေဖက်မြို့သို့ရောက်လာ၏ထိုသူသည်နှုတ်သက်တည်နှင့်ပြည့်စုံ၍ကျမ်းစာ၌အာကြီးသောသူဖြစ်၏သခင်ဖျား၏ဘာသာ၌လက်ကျက်၍စိတ်အာကြီးသဖြင့်သခင်ဖျားအကြောင်းများကိုစိစိဟောပြော၍ဆုံးမဩဝါဒပေး၏သ သို့တော်လဲယောဟန်ဤဘတ်ဒိတ်ဇံကိုသာတည်ဤလို့ဖော်ပြထားတာတွေ့ရပါတယ်ပေါလုနဲ့လိုက်ပါလာခဲ့တဲ့ပိကိလနဲ့အာကုလာတို့ကအာပေါလုကိုခေါ်ပြီးယေရှုရှင်အကြောင်းတည်ကောင်းစရာများကိုပိုမိုနားလည်ဖို့တင်ယူခဲ့ကြပါတယ်အဲ့ဒီနောက်မကြာမီကောရိန္သုမြို့ကိုအာပေါလုရောက်သွားပြီးယေရှုရှင်အကြောင်းကိုပရိသတ်များရှေ့မှာဟောပြောဆွေးနွေးတဲ့အကြောင်းကိုလည်းတမန်တော်ဝုဒ္ဓအခန်းကြီး18အခန်းငယ်28မှာဘယ်လိုဖော်ပြထားပါသလဲဆိုတော့ပေါလုဟာကုန်းလန်းခရီးနဲ့ပြန်လာပြီးအေဖက်မြို့ကိုဝင်ရမှာအာပေါလုတရားဟောထားလို့ခရိယန်ဖြစ်နေတဲ့အသင်းဝင်တစုနဲ့တွေ့တဲ့အခါမှာအာပေါလုမသိသေးလို့သင်မပေးတဲ့အကြောင်းအရာတစ်ခုကိုရှင်ပေါလုကသင်ကြားပေးလိုက်ပါတယ်အသင်းဝင်အ ਨੇ ဆုံး12ယောက်ကိုသခင်ယေရှုခရစ်နာမတော်၌နှစ်ချင်းပြန်လည်ပေးခဲ့တဲ့အကြောင်းတမန်တော်19အငယ်9မှာဖော်ပြထားတာကျွန်တော်တွေ့ကြပါတယ်အေဖက်မြို့ဟာအာရှိပြည်နဲ့ဥရောပတိုက်စပ်ကြားမှာတည်ရှိပြီးကူတန်ရောင်းဝယ်နေတဲ့ကုန်တယ်အများအပြားအေးဖက်မြို့ကိုဖြတ်တန်းသွားလာကြတဲ့အတွက်စီကားကြွယ်ဝတဲ့မြို့ကြီးတစ်မြို့ဖြစ်ပါတယ်။နယ်လက်ခရီးသည်အများအပြားနဲ့ဖျားဘူးအများအပြားတို့ကြော်ကြားတဲ့အာတေမိနတ်သမီးကိုပူဇော်ပသဖို့အေးဖက်မြို့ကိုလာရောက်ကြတဲ့အတွက်နတ်ကိုးွယ်သူအများအပြားလာရောက်ကြတဲ့အပြင်လျှို့ဝှက်တဲ့နန်ဝိညာဉ်အယူဝါဒကိုအထူးလိုက်စားကြတဲ့အတွက်ခရိယန်တချို့တောင်အဲ့ဒီအယူဝါဒတွေနဲ့မကင်းတာတွေ့ရပါတယ်။အေဖက်မြို့မှာပေါလုရဲ့ထုံးစံတိုင်းပါပဲတရားစရာတစ်ခုထဲမှာပတ်စင်တရားဟောနေတာပါဒါပေမဲ့လူတွေကတရားစရာကိုသိမလာကြတော့ပါဘူးဒါကြောင့်ပေါလုကတုရန်နုရဲ့စာသင်ခန်းမကိုငှားပြီးတရားဟောပြန်ပါတယ်အဲ့ဒီတုရန်နုရဲ့စာသင်ခန်းမမှာတော့အာရှိပြည်အရရကဧည့်သည်တွေအမြောက်အများလာရောက်တရားနာကြတဲ့အတွေ့အထူးအောင်မြင်မှုရရှိခဲ့ပါတယ်စောစောကတန်ရှင်သောဝိညာဉ်တို့ကခွင့်မပြုလို့ပေါလုနဲ့သူ့အဖော်တို့မတွားခဲ့ရတဲ့ပြည်ကိုဒီတခါတော့သာသနာတော်ရောက်ရှိဖို့လမ်းပွင့်သွားပါပြီခင်ဗျာချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာအေဖက်မြို့မှာပေါလုအနေနဲ့သခင်ဖျားဤနာမတော်အားဖြင့်ထူးဆန်းတဲ့အံ့ဩဝေယနမိတ်လက္ခဏာများကိုပြသနိုင်ခဲ့တဲ့အတွက်ပရိသတ်အများအပြားကပေါလုကိုချင်းကပ်ကြပြီးတိကျမ်းခြင်းမေးမြန်းခြင်းကြတဲ့လူတွေကပုံမှုများပြားကြတာတွေ့ရပါတယ်သူထံချင်းကပ်တဲ့လူတွေဟာသခင်ယေရှုခရစ်နာမတော်အားဖြင့်ရှင်ပေါလုတကူပြပုံကိုမျက်ဝါးထင်ထင်တွေ့မြင်ရတဲ့အခါမှာသူတို့ရဲ့ယုံကြည်ယူဆချက်အရဂါထာမန်တရားမမ်းမုတ်တတ်တဲ့လူလို့ရှင်ပေါလုကိုထင်ရတဲ့အကြောင်းတမန်တော်ဗုဒ္ဓခန်းကြီး19အခန်းငယ်13နဲ့16မှာကျွန်တော်ဖတ်ပြပါမယ်။ထိုအခါအရရတ်တို့လှဲ့လေ၍ဒိဋ္ဌံသစ္စာပေးတတ်သောယူရလူအချို့တို့ကပေါလုဟောပြောသောယေရှုကိုငါတိုင်တည်၍သင်တို့ကိုသစ္စာဒိဋ္ဌံပေး၏ဆိုလျက်နတ်ဆိုးဆွဲသောသူတို့၏အပေါ်၌သခင်ယေရှုခရစ်နာမတော်ကိုမြတ်စွာကြ၏တကေဝအမည်ရှိသောယေဘရဟိမင်းဤသား၃ယောက်တို့သည်ထိုတို့ပြုကြ၏ခု၂ယောက်တို့သည်ထိုတို့ပြုကြ၏နတ်ဆိုးကလည်းယေရှုကိုငါသည်ပေါလုကိုလည်းငါသည်သင်တို့ကအဘယ်သူနည်းဟုပြောဆိုပြီးလင်နတ်ဆိုးဆွဲသောသူသည်ထိုသူတို့အပေါ်သို့ခုန်တက်၍နိုင်သည်ဖြင့်လူရဲ့နှိမ့်ဆက်သောကြောင့်ထိုအိမ်မအဝတ်မပါဘဲအနာဒံယာများနှင့်ထွက်ပြေးကြ၏လို့ဖော်ပြထားတာတွေ့ရပါတယ်ချစ်သောဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီဖြစ်ရကပရိသတ်များအတွက်ယေရှုရှင်ရဲ့နာမတော်ဟာဘလောက်အထိအံ့ဩစရာဖြစ်တယ်ဆိုတာသိနိုင်ဖို့တမန်ကျမ်းစာတော်မြတ်မှာမှတ်တမ်းနေထားတာဖြစ်ပါလိမ့်မယ်။ဒီအဖြစ်အပျက်ကိုစဉ်းစားကြည့်လိုက်ရင်နဝိဇာအယူဝါဒကအေးဖက်မြို့ကိုဘလောက်ဆိုးမိုးနေတယ်ဆိုတာကျွန်တော်တို့သိနိုင်ပါတယ်။နဝိညာဉ်အယူဝါဒကိုအယူသီးလာတဲ့အေးဖက်မြို့သားတွေကိုပုံသဏ္ဍာန်ပြောင်းလဲတဲ့ခရိယန်များအဖြစ်ပြောင်းလဲပေးရတာလွယ်တဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့နဝိညာဉ်အယူဝါဒကိုမစွန့်လွတ်နိုင်ကြသေးတဲ့ခရိယန်များတကေဝရဲ့သား9ယောက်ရဲ့ဖြစ်ပုံကိုမြင်တွေ့တဲ့အခါမှာတော့သူတို့ရဲ့နဝိဇာအတတ်နဲ့ဆိုင်တဲ့စာဆောင်များကိုလူအုပ်ကြီးရှေ့မှာပုံပြီးမိရှုပစ်လိုက်ကြပါတယ်ခင်ဗျာတမန်တော်ဝုဒ္ဓအခန်းကြီး19အခန်းငယ်20မှာထိုသို့သခင်ပြားဤသာသနာတော်သည်တကိုးနှင့်တိုးပွား၍အောင်မြင်လေ၏လို့မှတ်တမ်းနေထားတာတွေ့ရပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာကျွန်တော်တို့ရဲ့လှုပ်ဆောင်မှုကအချားလူများအပေါ်ဘလောက်အထိထိခိုက်လိမ့်မယ်ဆိုတာကျွန်တော်တို့ခံမှန်းလို့မလွယ်ပါဘူး။ကဲဥပမာတစ်ခုပြရမယ်ဆိုရင်ပြောင်းလဲလာကြတဲ့ခရိယန်လူတွေများကသူတို့ရဲ့နဝိဇာအတတ်ပညာဆိုင်ရာစာအုပ်တွေကိုမိပုံရှို့ပစ်လိုက်တဲ့အတွက်ပြည်နယ်တစ်ခုလုံးသတင်းတွေအလင်းမြန်ပြန့်နှံ့သွားလိမ့်မယ်လို့သူတို့စဉ်းစားမိကြမှာမဟုတ်ပါဘူး။ရှင်ပေါလုကလူလက်ဖြင့်ပြုလုပ်ထားသောဖျားများနဲ့ဖန်ဆင်းရှင်ဖျားအသက်ရှင်တော်မူသောဖျားကိုနှိုင်းရှင်ဟောကြားပြီးဒီလိုအကျိုးဆက်တွေဖြစ်ပေါ်လာခဲ့တာဖြစ်ပါလိမ့်မယ်။အဲ့ဒီအကျိုးဆက်တွေရဲ့နောက်ဆက်တွဲဖြစ်ရများကတော့အာတေမိနတ်သမီးရုပ်ထုများထုလုပ်တဲ့ထုလုပ်ရောင်းချတဲ့အေးဖက်မြို့သား ေမီထရီကသူမိတ်ဆွေများနဲ့စုဝေးတိုင်ပင်ပြီးဘာတွေပြုလုပ်ကြပါသလဲ။တမန်ကျမ်းစာကိုကျွန်တော်ဖွင့်ဖတ်ပြပါစေ။တမန်တော်ဝုဒ္ဓခန်းကြီး29 25အနေနဲ့29အချင်းလူတို့ဤအတတ်ကိုအမိပြု၍ငါတို့၌အကျိုးစီးပွားဖြစ်သည်ကိုသင်တို့သိကြ၏။ယခုတွင်ထိုပေါ်လူသည်လူပေါင်းတို့ကိုဖျားယောင်းသွေးဆောင်သည်ကိုသင်တို့သည်မြင်လျက်ကြားလျက်ရှိကြ၏။ထိုတို့လူများတို့သည်ငါတို့၏အတတ်ကိုကဲ့ရဲ့သည်ဒါမကကြီးမြတ်သောနတ်သမီးအာတေမီ၏ဗိမာန်တော်ကိုပင်ပမာဏမပြုသဖြင့်အာရှိပြည်တလျှောက်လုံးမှစ၍လောကီနိုင်ငံသားတို့ကိုးကွယ်သောဘုံအသရေတော်သည်ပျက်စီးခြင်းသို့ရောက်မည်ကိုစိုးရိမ်စရာအကြောင်းရှိသည်ဟုပြောဆို၏။ချစ်သောဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။ဒီမီထရီစီယုံဟောပြောပြီးတာနဲ့သူရဲ့မိတ်ဆွေအားလုံးကဒေါသတကြီးနဲ့အေဖက်လူတို့၏အာတေမီသည်ကြီးမြတ်တော်မူ၏ဟုတံပြန်ဩဟစ်ကြရမှာတစ်မျိုးလုံးယုံရင်ခဖြစ်သွားပါတော့လေမိတ်ဆွေစဉ်းစားကြည့်ပါပရိန်နဲ့ပပုဆရာတစုကတမျိုးလုံးယုံရင်ခတ်ဖြစ်အောင်ဖန်တီးပေးနိုင်တယ်ဆိုတာအံ့ဩစရာဖြစ်ပေမဲ့အမှန်တကယ်ဖြစ်ပျက်နေတာပါလူအုပ်ကြီးကပေါ်လူနဲ့အဖော်များကိုအေယာမကပွဲယုံကြီးတဲ့ကိုဆွဲခေါ်သွားကြပါပြီလူအုပ်ကြီးယုံရင်ခတ်ဖြစ်လာအောင်လှုံ့ဆော်ပေးလိုက်တာကဒီမီထရီနဲ့အဖော်တစုကစပေးလိုက်တာပါအခုတော့သူတို့ရဲ့အခုတော့သူတို့ကိုယ်တိုင်လဲတားဆီးလို့မရကြတော့ပါဘူးတမန်တော်ဝုဒ္ဓအခန်းကြီး19အခန်းငယ်32ကိုဖတ်ကြည့်ကြပါစို့။စုဝေးသောလူတို့သည်ယုံရင်ခတ်မြတ်ဖြစ်၍တယောက်တခြားစီအော်ဖြစ်သဖြင့်လူအများတို့သည်မိမိတို့စုဝေးရသည့်အကြောင်းကိုပင်မသိကြလို့ဖော်ပြထားတာတွေ့ရပါတယ်။ပထမတော့တယောက်တစ်ပေါက်အော်နေကြတာပါ။အချိန်တန်ကြာလာတဲ့အခါမှာတော့တမန်တော်ဝုဒ္ဓအခန်းကြီး19အငယ်34မှာကျွန်တော်ဖတ်ပြပါမယ်။အေဖက်လူတို့၏အာတေမီနတ်သမီးသည်ကြီးမြတ်တော်မူ၏။အဲ့ဒီအတန်ကိုတတန်နဲ့အော်လာကြတာတွေ့ရပါတယ်။အဲ့ဒီလိုလှက်ပအော်ဟစ်နေကြတာအချိန်အပြည့်နှစ်နာရီကျော်လောက်ကြာသွားခဲ့ပါပြီ။တော်ပါသေးရဲ့ခရိယန်တချို့နဲ့မြို့နေအရာရှိတချို့ကပေါ်လူကိုကပွဲယုံကြီးတဲ့မဝင်ဖို့တားနိုင်ခဲ့ကြလို့သာပေါ်လူရဲ့အသက်အန္တရာယ်ကတည်တည်လေးလွတ်မြောက်သွားခဲ့ရတာဖြစ်ပါတယ်။နောက်ဆုံးမှာတော့ဩဇာရှိတဲ့မြို့စည်းကြီးထွက်လာပြီးလူအုပ်ကြီးငြိမ်သက်သွားအောင်တားလိုက်ပါတယ်။ခင်ဗျားတို့ဒီလိုမငြိမ်မသက်သာဆက်လုပ်နေကြမယ်ဆိုရင်တမျိုးလုံးစစ်ဥပဒေအုတ်ချိုရီအောင်ရောက်ရှိသွားလိမ့်မယ်။အဲ့ဒီအခြေအနေကိုရောက်သွားရင်တော့ကဘာလက်ခရီးတွေနဲ့ခရီးတွေနဲ့ဖျားဘူးတွေလည်းလာနိုင်တော့မှာမဟုတ်တော့ဘူး။ဒါကြောင့်ဒီမီထရီအနေနဲ့တယောက်ယောက်ကိုဆွဲချက်တင်မယ်ဆိုရင်တရားရုံးမှာဆွဲချက်တင်ပါ။အာတီမီနတ်သမီးအတွက်ခင်ဗျားတို့ဘာမှပူစရာမလိုပါဘူး။အာတီမီနတ်သမီးအနေနဲ့သူ့ကိုယ်သူကာကွယ်စောင့်ရှောက်နိုင်ချောင်းကိုမျိုးစေးကြီးကရှင်းပြလိုက်တော့မှလူအုပ်ကြီးလူစုပွဲသွားပါတော့တယ်ခင်ဗျာ။တမန်ကျမ်းစာရဲ့မှတ်တမ်းတင်ထားပုံကိုတမန်တော်ဝုဒ္ဓအခန်းကြီး19အခန်းငယ်41မှာဘလို့တင်ထားတယ်လဲဆိုရင်အစည်းအဝေးကိုဖျက်လိမ့်ဤလို့မှတ်တမ်းတင်ထားတာတွေ့ရပါတယ်။ပေါ်လူနဲ့အဖွဲလဲလူအုပ်ကြီးလူစုကွဲသွားတာနဲ့ချက်ချင်းပဲအေးဖက်မြို့မှာထွက်ခွာသွားခဲ့ကြပါတယ်။လန်ခီအတွင်းတယောမြို့မှာရတတပတ်တပန်းခန့်နားနေတဲ့အချိန်တွင်တမန်တော်ဝုဒ္ဓအခန်းကြီး20အငယ်9ကိုဖတ်ကြည့်မယ်ဆိုရင်ခုနှစ်ရက်အတွင်းပထမနေ့ရက်၌မုံငူဖဲ့ခြင်းကစီးဝေးကြသောအခါလို့ဖော်ပြထားတာတွေ့ကြပါတယ်။အဲ့ဒီနေ့ကဥပုံနေ့ကုံဆုံးပြီးညနေပိုင်းမှာအဲ့ဒီအစီဝေးမှာတော့ရှင်ဘောလူကလည်းပါဝင်ရှင်လူကလည်းပါဝင်တဲ့အတွက်တမန်တော်20အငယ်ရှိမှာမှတ်တမ်းတင်ထားပုံကိုဖတ်ပြပါစေ။စီးဝေးရာအထက်ခန်းမ၌မိခွက်များရှိ၏လို့မှတ်တမ်းတင်ထားတာတွေ့ရပါတယ်။မိခွက်များအကြောင်းရှင်လူကကဘာကြောင့်မှတ်တမ်းတင်ထားပါသလဲ။အကြောင်းရင်းနှမျိုးရှိနေလို့ပါပထမအချက်ကအစီဝေးကျင်းပခြင်းဟာညာပိုင်းဖြစ်တဲ့အကြောင်းဥပုံနေဆိုတာနေဝင်ခြင်းကနေဝင်ခြင်းဖြစ်လို့တတမနေ့နေဝင်ခြင်းကစပြီးပထမနေ့ညာဥပိုင်းစတဲ့အကြောင်းပေါ်လင်းစေခြင်းလို့ဖြစ်ပါလိမ့်မယ်ဒုတိယအချက်ကမိခွက်များကိုစီနဲ့ထုံးညှိထားရတဲ့အတွက်မိရိုင်များကမိကိုများတက်ပြီးအခန်းတွင်းမှာအပူချိန်ရှိနေတဲ့အကြောင်းဒါ့အပြင်အခန်းတွင်းမှာလူများတဲ့အတွက်အသက်ရှူကျက်စရာအကြောင်းရှိနေလို့ပါ။ဘာကြောင့်လဲဆိုတော့အဲ့ဒီအချိန်ပြတင်းမောက်တစ်ခုအနားမှာလူငယ်တယောက်သူ့နာမည်ကဥတုခုလို့ခေါ်ပါတယ်။သူကပြတင်းမောက်နားမှာထိုင်ရင်တရားနာနေတာပါ။ရှင်ဘောလူတရားဟောတာလဲအချိန်ကတော်တော်ကြာပြီးညကလည်းနက်လာပြီဆိုတော့အိပ်ပျော်သွားတော့တာပေါ့ခင်ဗျာ။ရှင်လူကရဲ့မှတ်တမ်းတင်ထားပုံကိုကျွန်တော်ဖတ်ပြပါစေ။တမန်တော်ဝုဒ္ဓအခန်းကြီး20အခန်းငယ်9ဥတုခုသည်အိပ်ပျော်ကျူးလွန်လျက်နေ၏။ပေါ်လူဒီကြာမြင့်စွာဟောပြောသည်တွင်ထိုသူသည်အိပ်ပျော်လျက်နေ၏လို့ဖော်ပြထားတာတွေ့ရပါတယ်။နောက်နေ့နာနေစောစော ခီးထွက်ကြမှာဖြစ်လို့ယုံကြည်သူများကိုအားပေးတိုက်တွန်းရင်အဲ့ဒီညမှာအချိန်ကိုအပြည့်ဝအသုံးပြုလိုက်တာဖြစ်ပါလိမ့်မယ်။ဓမ္မနဝုဒ္ဓအခန်းကြီး20အငယ်9ကိုဖတ်ရင်ညတန်းကောင်တိုင်အောင်တရားဟောတဲ့အကြောင်းကိုဖော်ပြထားတာတွေ့ရပါတယ်။ပြတင်းပေါက်နားမှာထိုင်နေတဲ့လူငယ်အကြောင်းကျွန်တော်တို့မဆုံးသေးပါဘူး။ဓမ္မနဝုဒ္ဓအခန်းကြီး20အခန်းငယ်9:17ကိုကျွန်တော်ဖတ်ပြပါဦးမယ်။ထိုသူသည်အိပ်ပျော်လျက်အိမ်30အထက်မှာအောက်သို့လိမ့်ကြ၍တေးသည်ကိုသူတို့သည်ခြိကြွကြ၏။ပေါလုသည်လည်းအောက်သို့ဆင်း၍သူ၏အပေါ်သို့ကိုကိုလှဲလျက်ဖယံပြီးမှအုပ်အုပ်သေးသေးမပြုတ်ကြနဲ့။သူသည်အသက်ရှိဟုဆိုလျက်ထပြန်လေ။မုံငုဖဲ၍စားကြသည်နှင့်မိုးလင်းသည့်တိုင်အောင်စကားပြောပြီးမှထွက်သွားကြ၏လို့ဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီဖြစ်ရအတွက်ယုံကြည်သူများအလံတကြားဖြစ်ကြမှာပါ။တစ်ချိန်ကကျွန်တော်တရားဟောတဲ့အချိန်မှာတရားဟောနေတုန်းတရားနာပရိသတ်တယောက်မူးမေ့လိမ့်ကြလဲကြသွားခဲ့ပါတယ်။နှလုံးရောဂါရှိသူလို့နောက်ပိုင်းမှာတော့ကျွန်တော်သိရပါတယ်။စီဝေဝဲခိတ္တရပ်တန့်သွားခဲ့ရပါတယ်။ရှင်ပေါလုတို့အဖြစ်ပြက်ကရုပ်ရုပ်သေးသေးဖြစ်သွားမှာတော့သိကြပါတယ်။ပေါလုကိုယ်တိုင်အောက်ဆင်းသွားတော့သူ့နောက်ကလူအုပ်ကြီးလဲလိုက်သွားပါလိမ့်မယ်။အောက်ရောက်တော့တချို့ကကင်ကြည့်ပြီးတေသွားပြီလို့ဩကြပါတယ်။တကယ်သေသလားမသေဘူးလားဆိုတာတမန်ကျမ်းစာကအတိအကျဖော်ပြမထားပါဘူး။ဒါပေမဲ့ပေါလုဆူတောင်းပေးလိုက်တဲ့အခါမှာသူငယ်ဟာပြန်ထလာပြီးအသက်ရှင်လာတယ်လို့သာဖော်ပြထားတာတွေ့ရပါတယ်။ဓမ္မနဝုဒ္ဓအခန်းကြီး20အငယ်7ကိုကျွန်တော်ဖတ်ပြပါမယ်။အသက်ရှင်လျက်ရှိသောလူလင်ကိုဆောင်ခဲ့၍အလွန်သက်သာခြင်းရှိကြ၏လို့တမန်ကျမ်းစာရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။အဲ့ဒီညကရှင်ပေါလုရဲ့နှုတ်ဆက်ပွဲကိုတက်ရောက်ကြတဲ့ခရိယန်ယုံကြည်သူများအတွေ့ဒီဖြစ်ပျက်ကိုသူတို့ရဲ့တသက်တာမှာမေ့နိုင်ကြတော့မှာမဟုတ်ပါဘူး။ပေါလုဟောတဲ့တရားကိုသတိမရတောင်းမှရှင်ပေါလုပြုလုပ်ခဲ့တဲ့နမိတ်လက္ခဏာအံ့ဩဝေယအဖြစ်ပြက်ကိုတော့ဘယ်တော့မှမေ့နိုင်ကြတော့မှာမဟုတ်ပါဘူးဒီအဖြစ်ပြက်သူတို့ရဲ့ယုံကြည်ခြင်းအတွက်အလွန်ကောင်းတဲ့အားစေးတစ်ခွက်ဖြစ်ပါလိမ့်မယ်ခင်ဗျာနာနေပိုင်းမိုးလင်းတဲ့အခါမှာတော့ပေါလုနဲ့အဖွဲ့ယေရုရှလင်မြို့ဘက်ကိုခရီးထွက်သွားပါတော့တယ်ရှင်ပေါလုရဲ့သာသနာခရီးစဉ်တွေအကြောင်းကိုပြန်စဉ်းစားကြည့်ပါရှင်ပေါလုရဲ့အနာဂတ်ရေးအတွက်တကယ်စဉ်းစားရင်တကယ်ကိုစိတ်မအေးစရာပါပဲ။ရောက်လျာရာမြို့တိုင်းမှာအတိုက်ခံတွေနဲ့အန္တရာယ်ကြားမှာအသက်ဘေးကတော့မတွေးဝန်းစရာပါပဲ။အဲ့ဒီလိုအသက်အန္တရာယ်တွေကြားတဲ့ကမရေမတွက်နိုင်အောင်များပြားတဲ့လူတွေအတွက်ယေရှုရှင်ကိုသိဖို့ဆောင်ရွက်ပေးနိုင်ခဲ့ပါတယ်။အာရှိပြည်မာကီဒေါနီပြည်နဲ့အာခါယပြည်ပြည်များကိုခရိယန်အသင်းတော်များတည်ထောင်ပေးနိုင်ခဲ့တာတွေ့ကြရပါတယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာကျွန်တော်တို့တမန်တော်ဝုဒ္ဓကယေရှုရှင်အကြောင်းဘယ်လောက်သိကျွမ်းကြသလဲဆိုတာစဉ်းစားကြဖို့သတိပေးနေပါပြီအာပေါလုဆိုတဲ့ပုဂ္ဂိုလ်ကတရားဟောဆရာကြီးပါဒါပေမဲ့ယေရှုရှင်အကြောင်းသိတဲ့လောက်မသိသေးတဲ့အကြောင်းကျွန်တော်တို့ကြားနာခဲ့ကြပါပြီယေဘရဟိမင်းတကေဝရဲ့သား9ယောက်ကတော့သခင်ယေရှုခရစ်အကြောင်းကိုလုံးဝမသိကြသေးတဲ့မသိကြသေးတဲ့လူတွေဖြစ်ပါတယ်ကျွန်တော်တို့လည်းသခင်ရှုခရစ်အကြောင်းကိုလေ့လာခဲ့ကြပါပြီ။ကျွန်တော်တို့ရဲ့အသိပညာတွေဟာအေသင်မြို့ကပညာရှိကြီးများရဲ့အသိပညာမျိုးသာဖြစ်နေမယ်ဆိုရင်ကျွန်တော်တို့ကယ်တင်ခြင်းအတွက်မလုံလောက်သေးပါဘူး။ယေရှုရှင်ကိုတည်ကျွမ်းမှုဆိုတာကယေရှုရှင်ကိုယုံကြည်တဲ့အသက်တာကိုယ်ပိုင်အတွေ့အကြုံတွေလိုပါလိမ့်မယ်။အဲ့ဒီအတွေ့အကြုံတွေကိုရှင်ပေါလုကိုယ်တိုင်သင်ယူခဲ့ရပါတယ်။အခုတရားနာနေကြတဲ့ဓမ္မမိတ်ဆွေများအနေနဲ့ယေရှုရှင်အကြောင်းပိုပြီးတည်ကျွမ်းစရာအများကြီးရှိကောင်းရှိပါလိမ့်မယ်။အေဖက်အသင်းတော်ကအသင်းသားတွေလိုဖျားရှင်ကပြောင်းလဲပေးလိုက်တယ်လို့ပြောင်းလဲပေးဖို့ကျွန်တော်တို့အသက်တာမှာလည်းလိုအပ်ကောင်းလိုအပ်ပါလိမ့်မယ်။တရားနာနေကြတဲ့ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာယေရှုရှင်ကိုယုံကြည်ကိုးစားကြပါစို့။တမန်တော်တော်မြတ်ရဲ့လေးနက်တဲ့အချက်များကိုသဘောပေါက်ဖို့နားလည်ဖို့အဖြေရဖို့အတွက်တန်ရှင်းသောဝိညာဉ်တော်ဖျားလမ်းညွန်တော်မူပါလိမ့်မယ်။မိတ်ဆွေဘာလို့ရမလဲဆိုတာကူညီတော်မူပါလိမ့်မယ်အခုပင်ပြတာတွင်တင်ဖို့တောင်းလျှောက်ကြပါစို့ယုံကြည်ကိုးစားမှုအပြည့်နဲ့ဆုတောင်းကြမယ်ဆိုရင်အံ့ဩဖွယ်ရာတန်ရှင်းသောဝိညာဉ်တော်ကကျွန်တော်တို့ကိုလမ်းပြတွင်တင်ပေးပါလိမ့်မယ်ကျွန်တော်တို့ဖျားရှင်ထံဆုတောင်းပနာပြုကြပါစို့
I'm not afraid to die.
ာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။သောတာရှင်များရှင်။ခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲမှာတားမြစ်ထားသောထိမ်းမြားမင်္ဂလာများဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။သောတာရှင်များရှင်။ဖခင်သခင်ကိုကြောက်ပါ၊ယုံကြည်ပါလို့ပြောဆိုကြတဲ့သူတွေဟာဉာဏ်တော်အနန္တတကူရှင်ဖခင်သခင်ကပေးထားတဲ့အကြံတော်အစားသူတို့စိတ်ကြိုက်လန်းစဉ်ကိုကျင့်သုံးနေကြတာကိုတွေ့ရပါတယ်။ယခုဘဝနောင်ဘဝမှာပျော်ရွှင်မှုစိတ်ချမ်းသာမှုကိုယ့်ရဲ့ချမ်းသာမှုအတွေ့တည်ရင်းရှင်တမျှအရေးပါအရာရောက်တဲ့ကိစ္စတွေမှာကြိုးချမ်းဆင်ခြင်တုံတရားပိုင်းခြားသိမြင်ခြင်းနဲ့ဖခင်ထခင်ကိုကြောက်ရွံ့ယူတည်ခြင်းတွေကိုဖယ်ရှားထားကြပါတယ်စိတ်စောတိုက်မှုကိုမျက်စိစုံမိတ်ပြီးလိုက်နာခြင်းတုံနဲ့ခေါင်းမာစွာတစ်ဖက်သက်တန်နှိမ့်ထန်ချခြင်းတို့ကိုချုပ်ကင်ထားခြင်းတွေ့ရပါတယ်အသည့်အလိမ်မာတရားနဲ့ဖြောင့်မန်တဲ့သဘောရှိတဲ့သူတွေဟာအကျံကောင်းဉာဏ်ကောင်းတွေကိုနားမထောင်ပဲနေကြတယ်။မိษွေများ၊တွေမျိုးများနဲ့ဖခင်သခင်အမှုတော်ဆောင်များရဲ့တောင်းပန်ချက်တွေကိုပယ်ထားကြတယ်။တတိပေးပြောတဲ့စကားကိုနဲ့မဆိုင်တဲ့ကိစ္စတွေမှာဝင်ရောက်ဆက်ဖွက်ခြင်းလို့သဘောထားပြီးစေတနာနဲ့တားမြစ်ပြောဆိုကြတဲ့တငယ်ချင်းအပေါင်းအသင်းတွေကိုယံသူလို့ယူဆနေကြပါတယ်။ဒီလိုအပြုအမူတွေဟာစာတန်ရဲ့အလိုကျပဲဖြစ်ပါတယ်။စာတန်ဟာလူဝိညာဉ်ကိုညှို့တဲ့အခါဒီဝိညာဉ်ဟာနှစ်သက်တက်တဲ့သဘောမကောင်းမှုကိုတက်မဲ့တက်တဲ့သဘောနဲ့ပြည့်ဝလာပါတယ်။အမှားအမှန်ပိုင်းခြားဝေဖန်တက်တဲ့သဘောတို့နဲ့လည်းပြည့်ဝလာပါတယ်။အမှန်အဖျင်ဝေဖန်ပိုင်းခြားတက်တဲ့တတ္တိဟာကိုယ့်ကိုယ်ကိုချုပ်တီးခြင်းဆိုတဲ့စက်ကြူကိုတက်မဲ့ခြင်းရဲ့လေဒဏ်ကဲ့သို့ရှင်းကြစေပါတယ်။ညင်ညူးတဲ့တက်မဲ့ခြင်းဟာစိုးမိုးချေလည်နေတယ်။ကာယကံရှင်ဟာနိုးနိုးကြကြဖြစ်လာတဲ့အခါအလားကောင်းပေမဲ့လည်းအခါနောင်းပြီဆိုတဲ့အတွက်စိတ်ဆင်းရဲခြင်းနဲ့တက်မက်ခြင်းတို့ရဲ့ကြီးကျုံဘဝမှာကျင်လည်နေရပါတော့တယ်။အခုပြောတဲ့အချက်တည်းဟာစိတ်ကူးမဟုတ်ပါဘူး။အမှန်တကယ်ဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေပဲဖြစ်ပါတယ်။ကိုရောရှင်ကိုရောတိုင်ကတားမြစ်ထားတဲ့ဆုံဖက်ခြင်းကိုကိုရောရှင်ကစကားဖြစ်ပြီးခွင့်ပြုတော်မူလိမ့်မှာမဟုတ်ပါဘူးရှင်။တောတာရှင်များရှင်။ရှေခေဣဒရီလလူမျိုးတွေကိုသူတို့ရဲ့ပတ်ဝန်းကျင်မှာနေထိုင်ကြတဲ့ရုတ်ထုကိုးကွယ်တဲ့သူလူမျိုးစုံတို့နဲ့ဆုံမဲ့ခြင်းမပြုဖို့ဖခင်သခင်ကအမိန်တော်ချက်မှတ်တော်မူခဲ့ပါတယ်။သူတို့နဲ့ဆုံဖက်ခြင်းကိုမပြုရ။တင်းဤသမီးကိုသူဤသားနဲ့၎င်း၊တင်းဤသားကိုသူဤသမီးနဲ့၎င်း၊ထိမ်းမြားပေးစားခြင်းကိုမပြုရ။ဒီတားမြစ်ချက်ရဲ့အကြောင်းရင်းကိုပေးထားပါဗျ။ဒီလိုတဘိုးမညီတဲ့အစီအစဉ်တို့ရဲ့ဆိုးကျိုးကိုကြိုတင်တွေ့မြင်တော်မူတဲ့အနန္တတကူရှင်ဖခင်သခင်ကသူတို့သည်တင့်သားကိုငါ၌မစည်းခက်စီပဲတခြားသောဖရာတပါအားဝပြုစီခြင်းကသွေးဆောင်ကြလိမ့်မည်ထို့အခါညည့်ရထွက်၍တင်တို့ကိုချက်ချင်းဖြစ်စီတော်မူလိမ့်မည်အကြောင်းမူကားတင်သည်တင်ဤဖရာသခင်ထာဝရအဖျားဖို့တန့်ရှင်းသောအမျိုးဖြစ်ညီကြီးပေါ်မှာရှိသည်မြသောလူမျိုးထက်တင်ဤဖရာသခင်ထာဝရဖျားပိုင်ထိုက်သောအမျိုးဖြစ်စီခြင်းကတင်ကိုရွေးယူတော်မူပြီးဓမ္မတိကျမ်းမှာဖရာသခင်ကိုယုံကြည်တဲ့သူနဲ့ဖရာသခင်ကိုမယုံကြည်တဲ့သူစုံဖက်ထိမ်းများခြင်းနဲ့ပတ်သက်ပြီးအလားတူတားမြစ်ချက်တွေကိုဖော်ပြထားပါဗျ။ကောရိန္သုတို့ရေးပေးကောရိန္သုကိုရေးပေးလိုက်တဲ့စာမှာတမန်တော်ရှင်ပေါလုပြောထားတာကတော့လင်ရှိမိမသည်လင်မတည်မီတိုင်အောင်ပြည့်ညတ်တရားအဖြစ်လင်၌ခြိနှောင်လျက်ရှိ၏။လင်သေးလင်မူကားလင်ဝတ်နှင့်လွတ်၍ဖရာသခင်၌သာသူမှထိမ်းများလိုသောသူအားထိမ်းများနိုင်တဖန်ဒုတိယစာဆောင်မှာရှင်ဘောလူကရေးထားတာကတော့မယုံကြည်သောသူတို့နှင့်တွဲဖက်၍စန့်ကျင်ဘက်ရှိသောထမ်းမှုကိုမထမ်းကြနှင့်မတရားသောအမှုသည်မတရားသောအမှုကိုဘယ်သို့လက်ခံနိုင်မည်နည်းခရစ်တော်သည်ဘေးလျာလက်နှင့်အဘယ်သို့တင့်တယ်နိုင်မည်နည်းယုံကြည်သောသူသည်မယုံကြည်သောသူနှင့်အဘယ်အမျိုးအဖြစ်ကိုခံရမည်နည်းဖျားသခင်ဤဗိမ္မာန်တော်သည်ရုပ်ထုတို့နှင့်အဘယ်သို့ဆက်ဆိုင်ရမည်နည်းဖျားသခင်မိန်တော်မူသည်ကသူတို့တွင်ကိန်းဝတ်မည်သူတို့တွင်လက်လည်၍သူတို့၏ဖျားသခင်ဖြစ်မည်သူတို့သည်လည်းငါ၏လူမျိုးဖြစ်ကြလိမ့်မည်ထာဝရဖျားသခင်မိန်တော်မူပြန်သည်ကသင်တို့သည်ထိုသူတို့အထက်မှထွေး၍အတီးချနေကြလောမစင်ကြဲသောအရာကိုလက်နှင့်မျှမတူကြနှင့်ထိုတို့ပြုလျင်သင်တို့ကိုငါသည်လက်ခံမည်သင်တို့၏အဘဖြစ်မည်သင်တို့သည်လည်းငါ၏သားသမီးဖြစ်ကြလိမ့်မည်ဟုအနန္တတကူနှင့်ပြည့်စုံသောထာဝရဘုရားမိန့်တော်မူ၏လို့ဆိုခဲ့ပါတယ်။ယခုကဤကဘာပေါ်အခွင့်သောတာရှင်များရှင်အကယ်၍စံစာရောမြတ်ကဒီပြဿနာနဲ့ပတ်သက်ပြီးမတည်မချာမရေရာတဲ့အသုံးအနှုန်းမျိုးဖြင့်ဖော်ပြခဲ့မယ်ဆိုရင်ယခုခေတ်လူငယ်လူရွယ်မြောက်များစွာတို့ ဆုံးဖက်ထိမ်းမြားနေကြပုံဟာခွင့်လွတ်နိုင်သောကိစ္စဖြစ်ကောင်းဖြစ်လိမ့်မယ်။သို့သောစံစာရဲ့တောင်းဆိုချက်များဟာတပိုင်းတစမစုံမလင်ဖြစ်တဲ့ပြဉ္ညာချက်များမဟုတ်ပါဘူး။ဒီပြဉ္ညာချက်များကအတွေ့အခေါ်စင်ကြယ်မှုအပြောအဆိုစင်ကြယ်မှုနဲ့အလောက်ကင်စင်ကြယ်မှုကိုတောင်းဆိုပါတယ်။ကိုရောရဲ့နှုတ်ကပတ်တော်ဟာစနုတ်တို့ရဲ့ရှေ့မှာအလင်းပြင်းမှာမကတာဝန်နဲ့ပတ်သက်ပြီးဘသူ့ကိုမှရံဝါးဝါးဖြစ်စေတဲ့ပြဉ္ညာချက်များမဟုတ်တဲ့အတွက်ဖရာသခင်ကိုကျေးဇူးတင်ပါလူငယ်လူရယ်တို့ဟာဒီပြဉ္ညာချက်များပါရှိတဲ့နှုတ်ပတ်တော်အကြံဉာဏ်အတိုင်းတသွေမတိန်လိုက်နာဆောင်ရွက်ခြင်းကိုပြုအပ်လာပါတယ်။ဘာကြောင့်လဲဆိုတော့ဒီပြဉ္ညာချက်တွေကိုရှောင်ကွင်းလုတ်ကင်ကြတဲ့အခါဝမ်းနည်းဖွယ်သောအမှားရင်းများကိုကျူးလွန်ကြခြင်းဖြစ်ပါလေရှင်။နားဆင်ခဲ့ကြတဲ့တော်တော်ရှင်များအားလုံးပေါ့ဖတ်ပြရှင်ကောင်းကြည့်ပေးပါစေရှင်။
ရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးဆိုင်တင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါလေ။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးဆိုင်ဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 176ဖြစ်ပါတယ်ရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 176တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင
်ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနောက်ဒေါက်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ